ဆရာနာသိမှုကိုစန့်ကျင်တဲ့ဒီကန့်ကွက်ဆန္ဒပြပွဲတွေအပြင်းထန်ဖြစ်ခဲ့တဲ့ရန်ကုန်မြို့နေရာတော်မြင့်များမှာဆန္ဒပြတဲ့သူတွေချထားတဲ့လမ်းမောကအတားအဆီးတွေကိုစစ်တပ်နဲ့ရဲကဒီကနေ့မှလိုက်ပြီးဖြိုဖျက်မိရှို့သလိုပစ်ခတ်တာတွေလည်းရှိခဲ့ပါတယ်။ဒီရန်ကုန်ဘက်ကအခြေအနေတွေကိုတော့မတ်ခင်ဖြူတွေကပြောပြပေးမှာဖြစ်ပါတယ်ခင်ဗျာ
။မြို့နယ်တချို့ကိုဆေးရုပ်ချုပ်ရေးနယ်မြေအဖြစ်ကြီးညာခံထားတဲ့ရန်ကုန်တိုင်းအတွင်းမှာတော့အနာရှင်စန့်ကျင်ရေးလှုပ်ရှားမှုတွေကိုပုံစံမျိုးစုံနဲ့ဆက်ပြီးလုပ်နေကြပါတယ်။ဒီကနေ့မှာတော့ဆေးရုပ်ချုပ်ရေးကောင်စီရဲ့လုံခြုံရေးတပ်တွေကနေရာတော်များများမှာလူလူကချထားတဲ့လမ်းပေါ်ဟန်တာတွေကိုလိုက်လံဖြိုဖျက်တာမီးရှို့ဖျက်ဆီးတာတွေလုပ်ခဲ့ပါတယ်။မနက်အစောပိုင်းကစလို့ရန်ကုန်မြို့မယန်းကုန်းမြို့နယ်ကသမိုင်းကုန်းတရားပေါ်မှာလှိုင်မြို့နယ်အနီးကဘရင်နောင်လမ်းမပေါ်ရန်ကင်းမြို့နယ်တစ္ဆာလမ်းတင်ငန်းချုံလေးတောင်ကန်လမ်းတောင်ဥက္ကလာရတနာလမ်းပေါ်နဲ့တာမွေစေးနာနဲ့ကြောင်မြောင်သတိပဋ္ဌာန်လမ်းနာတွေမှာရှိတဲ့လူလူကလုံချုံကြီးအထွက်လှုပ်ထားတဲ့အတားအဆီးတွေကိုရှင်းလင်းဖြိုဖျက်ခဲ့ကြတာဖြစ်ပါတယ
်
လမ်းပေါ်ကဟန်တာတွေကိုဖြိုခဲ့တဲ့အပြင်အတန်ပုံးတွေနဲ့ပစ်ခတ်တာတွေလည်းရှိခဲ့တယ်လို့ဒေသခံတွေကပြောပါတယ်အဲ့ဒီမှာလမ်းသွားလမ်းလာနဲ့ရက်ွက်နေပြည်သူတချို့ကိုခေါ်ဆောင်တာအိမ်စီကားတချို့ကိုကြားပြီးလူတွေကိုဆင်းခိုင်းပြီးအတားအဆီးတွေကိုဖယ်ခိုင်းတာအမိုက်တွေကိုသိမ်းခိုင်းတာနောက်သဲအိတ်တွေကိုဖယ်ခိုင်းတာတွေလည်းလုပ်ခဲ့ကြတယ်လို့ကိုယ်တိုင်ကြုံတွေ့ခဲ့ရတဲ့သူတဦးကပြောပါတယ
်ကျွန်တော်တို့ကပြောတာတယောက်ပဲဒါပေမဲ့နောက်မှာတခြားနေရာရှိလမ်းဘက်ကတော့ငါချင်းဆိုင်တွေတော့နောက်တခြားနေရာလမ်းတစ်ချက်လေးမှာနေရာရှိသူတို့စကားပြောလို့ရှိတယ်တို့ကပြောတယ်
ဒါတော့ဒီကနေ့မနက်ပိုင်းမှာရန်ကင်း12လုံးတန်းမီးပွိုင်အနီးမှာလက်နက်ကင်ထားတဲ့အဖွဲ့တွေဘက်ကတဲအိတ်တွေဖယ်ဖို့အတင်းအကျပ်ခိုင်းစေခဲ့တာကိုကိုယ်တိုင်ကြုံခဲ့ရသူတူပြောပြခဲ့တာဖြစ်ပါတယ်လက်နက်ကင်အဖွဲ့တွေဟာအတားအဆီးတွေဖယ်ထားတဲ့နေရာအနီးတစ်ဝိုက်ပတ်ဝန်းကျင်ကလူလူတွေကိုဖမ်းဆီးတာတွေရှိခဲ့ပေမဲ့တချို့နေရာမှာတော့အတားအဆီးတွေကိုဖယ်ခိုင်းဖို့ခေါ်ပြီးပြန်လွှတ်ခဲ့တာတွေလည်းရှိတယ်လို့ရက်ကွက်နေသူတချို့ကပြောပါတယ်အာနာရှင်စန့်ကျင်ရေးဆန္ဒပြမှုတွေကိုပြင်းပြင်းထန်ထန်နှိမ်နှင်းခံခဲ့ရပြီးလူအသေးပြောက်အများဆုံးဖြစ်ခဲ့ရတဲ့နေရာဖြစ်တဲ့လှိုင်သာယာမြို့နယ်ကိုစေုပ်ချုပ်ရေးကောင်စီဘက်ကစေုပ်ချုပ်ရေးနယ်မြေအဖြစ်နဲ့ကျင်ညာပြီးတော့ပြင်းပြင်းထန်ထန်ထိန်းချုပ်ကင်တွဲနေဆဲဖြစ်တာမို့ပြည်သူတွေမှပုံအောင်နေကြတယ်လို့လည်းဒေသခံတဦးကပြောပါတယ
်ဒီနေ့ကတော့လှိုင်သာမှာငြင်းငြင်းကြံ့ကြံ့မယ်လို့ဘာမှမရှိဘူးလမ်းတွေလည်းပြန်ပွင့်နေပြီသွားလာတော့ပြန်ရှိနေပြီဒါပေမဲ့အရင်ကတော့ရှင်းသွားပြီပေါ့ဗျာတိတိဒီကျိုးသရဘက်ကတော့ကား10စီးလောက်တက်သွားပြီသူတို့လိုက်လှည့်နေပြီပေါ့အဲ့ဟိုပြည်သူတွေလည်းအရင်လိုမရှိတော့ပါဘူးဗျသူကသူပုံနေကြပါပြီသူကလည်းသူပြေးတာနဲ့ရက်ွက်တွေအဆောင်တွေလူနေခန်းတွေလူတွေမရှိကြတော့
ပြီးခဲ့တဲ့ match လ15ရက်နေ့ကစလို့စေအုပ်ချုပ်ရေးကြီးညာထားတဲ့လှိုင်သာယာမြို့နယ်အပါဝင်မြို့နယ်6ခုမှာနေနေညညာပြစ်ခတ်ဖြိုခွင်းမှုတွေလုပ်နေတယ်လို့နေအိမ်တွေထဲအထိလူတွေကိုဝင်ရောက်ဖမ်းဆီးပြီးတဲအိတ်တွေနဲ့အကရံတွေကိုဖယ်ရှားခိုင်းတာတွေလုပ်ခဲ့တာကြောင့်တိတ်ဆုံးသူတွေတိုးလာနေတဲ့အပြင်အဲ့ဒီနေရာတွေမှာနေထိုင်နေကြတဲ့ပြည်သူတွေအများစုနေရက်ဆွန့်ခွာထွက်သွားရတဲ့အထိဖြစ်ခဲ့ပါတယ်ပြစ်ခတ်ဖြိုခွင်းမှုတွေရှိနေတဲ့ကြားမှာကိုပဲလူလူကတော့အာနာရှင်စန့်ကျင်ရေးလှုပ်ရှားမှုတွေကိုပုံစံမျိုးစုံနဲ့ဆက်ပြီးလှုပ်ဆောင်နေကြပြီးတော့လူမဲ့တပိတ်ဆင်နွှဲတာတွေလည်းရှိလာပါတယ်။ဒီကနေ့ဆန္ဒပြပွဲတွေရှိခဲ့တဲ့မြောက်ဥကလာနဲ့တာမွေကြောင်မြောင်ဘက်မှာစစ်တပ်ကပြစ်ခတ်ဖြိုခွင်းတာတွေလုပ်ခဲ့ပါတယ်။ဒဏ်ရာရတဲ့သူတွေရှိပေမဲ့လို့အသေးပြောက်တော့မရှိခဲ့ပါဘူး။ဖမ်းဆီးခံရတဲ့သူတွေရှိတယ်လို့ဒေသခံတွေကပြောပေမဲ့အတိအကျမသိနိုင်ပဲဖြစ်နေတယ်လို့လုံခြုံရေးကြောင်နာမည်နဲ့အသံသုံးခွင့်မပေးနိုင်တဲ့တာမွေဒေသခံတဦးကပြောပါတယ်။ဆန္ဒပြမှုတွေအားကောင်းတဲ့တာကိတစမ်းချောင်းတောင်ဥက္ကလာနေရာတွေမှာလည်းဆန္ဒပြသူတွေကပုံစံအမျိုးမျိုးနဲ့ဆက်ပြီးတော့ဆန္ဒထုတ်ဖော်တာတွေရှိနေပါတယ်။ရက်ပေါင်း55ရက်ကြာပြီဖြစ်တဲ့အာဏာသိမ်းစန့်ကျင်လှုပ်ရှားမှုကိုစစ်တပ်နဲ့ရဲတပ်ဖွဲ့တွေဘက်ကဖြိုခွင်းလို့နိုင်ငံတော်ဝန်လူနေရာကျော်တည်ဆုံခဲ့ရပြီးလူပေါင်း 2,000 ထက်မနည်းဖမ်းဆီးခံထားရတယ်လို့နိုင်ငံရေးအကြီးအကဲများအကူအညီစောင့်ရှောက်ရေးအသင်း AAPPP ကထုတ်ပြန်ထားပါတယ်ရှင်။
ရန်ကုန်ကဒီနေ့ဆန္ဒပြပွဲနောက်ဆုံးအခြေအနေတွေနဲ့ပတ်သက်ပြီးတော့မခင်ဖြူတွေပြောပြသွားတာဖြစ်ပါတယ်။